ဟိုးတလောကယထာစီပြီးနေပြီးတော့သွားတော့လမ်းမှာကောင်းမလေးနှစ်ယောက်ကိုတွေ့ဘယ်ကပြန်လာလဲဆိုတော့နိုင်ငံညာကပြန်လာတာတဲ့ဘာသွားလောက်တာလဲဆိုတော့အလုတ်ကောင်းလို့ဆိုပြီးလိုက်သွားတာဟိုမှာလဲကြာတော့အလုတ်ကတခြားစီဖြစ်နေပါရောဆိုပဲဘာလို့လောက်ရလဲဆိုတော့ဘာမှမလုပ်ရဘူးတဲ့နေတိုင်းကြက်ဥတွေထိုင်ဥနေရတာဆိုပဲဟင်းလူကနေကြက်ဥဘလို့ဥလဲဆိုတော့အော်သူများနိုင်ငံကြီးကခင်မိနေပြီလေတပတ်တစ်ခါဈေးထိုးပေးတယ်အဲ့ဈေးကဥဥတဲ့ဈေးတဲ့အဲ့ဈေးထိုးခံရတဲ့လူတိုင်းဥဥတာပဲနေတိုင်းနေတိုင်းဥတွေဥနေရတော့ပင်မမ်းမီမခံနိုင်တော့တာနဲ့ထွက်ပြေးလာတာဆိုပဲဟုတ်ပဲဟေးငါနဲ့တွေ့တော့တော့အဲ့ကောင်မလေးမြောက်ကဈေးချိန်မပြည့်သေးလို့နေမယ်ယထာပေါ်ရင်ကြက်ဥနှလုံးဥသွားလိုက်သေးတယ်အဲ့တော့မှငါလည်းယုံတော့တာဒီစကားကိုရွာထဲမှာလူစုံတိုင်းလိုက်ပြောနေတာကတော့ကျွန်တော်တကယ်ချင်းကြော်ဆိုပါပဲသူကရွာမှာအုပ်ချုပ်မှုဆိုတော့နေစဉ်ထောက်ခံစာတွေလုတ်ပေးနေရတယ်လေခီးသွားထောက်ခံစာကတော့အများဆုံးပဲမှတ်ချက်မှာ passport လုတ်ရမ်းဆိုတာကပါသေးတယ်အဲ့အတွက်ကြော်ဆိုလဲကြိုက်ပါတယ်စာရွက်ဖို့50လောက်ရင်းထားပြီးတစ်စောင်းတစ်ထောင်နဲ့နေစဉ်ဝင်ငွေရနေတဲ့အလုပ်ကိုဒါပေမဲ့နေတိုင်းလက်မှတ်တွေထိုးနေရတော့ကြော်ဆိုလဲစဉ်းစားရပြီဒီလူတွေအကုန်သာ passport လုတ်ပြီးနိုင်ငံခြားသွားကုန်ရင်ဘယ်လိုလုပ်မလဲအခုလက်ရှိပုံစံကလည်းရွာလုံးကျွတ်နိုင်ငံခြားသွားမယ့်ပုံစံဖြစ်နေပြီအဲ့လိုသာအကုန်လုံးနိုင်ငံခြားသွားရင်ရွာမှာကြော်ဆိုတရားဟုတ်ပဲကြံခဲ့တော့မှာသူတငယ်ချင်းကျွန်တော်တော့မှအစဉ်ပြေနိုင်ငံခြားသွားတော့မှာရွာမှာတယောက်တည်းကြံခဲ့မှာတော့ကြော်ဆိုလဲကြောက်ပုံရပါတယ်အုတ်ချုပ်ရမှုပါဆိုမှလူတွေရှိမှအဆင်ပြေပါပေါ့လေလူတွေမရှိရင်ပြဿနာလည်းမရှိတော့ဘူးပြဿနာမရှိရင်ကြော်ဆိုးလည်းဝင်ဝင်မရနိုင်ဘူးအဆိုးဆုံးကတော့ပြင်းဖို့ကောင်းနေမှာလူတွေကလည်းလူတွေပဲလေဘာလို့နိုင်ငံခြားသွားကြမှန်းမသိဘူးအဲ့တော့ကြော်ဆိုးကကျွန်တော်လာမိတယ်မင်းရောနိုင်ငံခြားသွားအောင်မလားတဲ့သွားအောင်ပါဘောဟာဒီနိုင်ငံမှာဘာလို့စားရမှာတော့ဆိုပြီးပြန်ပြောတော့အိုးတို့ပုံမှာပြီမှာထမင်းကလို့တေးတဲ့မသားမရှိပါဘူးကွာတဲ့ဘယ်ရင်တက်စားစားရပါတယ်တဲ့အဲ့စကပုံကဟိုးအရင်တော့ဟာကိုပြောတာနေမှာအခုချိန်ကတော့အာဟာရပြတ်လို့တေးတဲ့လူတွေအများကြီးရဲ့သူများရင်တက်ဆိုင်လဲရိုက်ထုံမှာဗောဆိုပြီးပြန်ပြောလိုက်တယ်ဆိုရင်ပဲကြော်ဆိုးကအဲ့ဒါဆိုရင်လဲဖုံးကြီးဗောကွာဖုံးကြီးဆိုညနေစာမစားရတာပဲကြံတာတော့စားလို့ရတယ်တော်ပါကွာလို့အရင်မရအဖက်မရလည်းပြောမလို့ပါနဲ့အခုဘာကိစ္စလာလဲဆိုပြီးမိတော့ကြော်ဆိုးကသူတွေးနေတာကိုပြောပြတယ်အခုလိုလူတွေနိုင်ငံခြားအကုန်ထွက်ကုန်ရောမှာလူတွေမကြံတော့လဲလို့ရလို့မှာဒုက္ခရောက်ကုန်မှာဆိုပဲပြီးတော့မုံတို့ကင်တို့မှာဆိုရင်လဲအဲ့လိုပဲနိုင်ငံခြားရွာလုံးကျွတ်သွားလို့တော့ရွာထဲမှာကလေးနဲ့အဖိုးဖွားတွေပဲကြံခဲ့ကြတယ်တဲ့ဒီတော့ရွာအတွက်လည်းမကောင်းဘူးဗောဆိုပြီးပြောပြတယ်အဲ့တော့ကျွန်တော်ကလည်းသူ့ကိုပြန်ပြောရတာပေါ့မြန်မာနိုင်ငံထဲမှာနေတဲ့လူလက်တန်းစားနဲ့အောက်ခြေလူတန်းစားတွေကမျှော်လင့်ချက်မဲ့နေပြီအလုပ်ကံကလည်းကောင်းကောင်းရှိတာမဟုတ်ဘူးစားဖို့တောက်ဖို့တော့မနည်းရှာနေရတာဘဝရှည်ရွယ်အတွက်ဆိုရင်လည်းဝေဝါးဝါဒါတောင်ကိုရီးယားစစ်မဖြစ်သေးတဲ့ရန်ကုန်နဲ့မင်းကြီးမွေးရရွာလေးမှာအခြားဒေသတွေကိုကြည့်လိုက်စစ်ကလည်းဖြစ်ဆိုင်လို့ပြိုးလို့ရလည်းမရဟိုပြေးရဒီပြေးရနဲ့ဘလောက်ဒုက္ခရောက်မလဲသူတို့တွေပြေးလာကြတော့လည်းရန်ကုန်တို့မန္တလေးတို့လိုမြို့ကြီးတွေပဲအဲ့မြို့ကြီးတွေကလူတွေတောင်ခြားလက်ပက်လည်းရမ်းနေတာအဲ့မှာနေပြီးလှုပ်ရှားတော့လည်းဘာမှရေရတာမဟုတ်ဘူးအခုဆိုရင်ပဲကြည့်နိုင်ငံခြားကုမ္ပဏီဆိုလဲဟိုကုမ္ပဏီကထွက်လိုက်ဒီအလုပ်ကရက်လိုက်ဒီကြားထဲမီးတွေကပြက်အလုပ်တွေကလုံးလို့မရဒီနိုင်ငံဘာနေချင်းစရာကောင်းလို့တော့ဟိုတော်တော်ကတော့မှရန်ကုန်ကိုတစ်ပတ်လောက်သွားနေတော့စဉ်းစားဘူးလေနိုင်ငံခြားမသွားလိုက်မိတာမှားတာပဲလို့ဘာလို့လဲဆိုတော့ရန်ကုန်ကနယ်နဲ့မတူဘူးမီးပြက်ရင်အတော်ပူလာနိုင်ငံခြားမှာဆိုဘလောက်ပင်ပန်းမှန်းအ ਨੇ ဆုံးတော့မီးပြက်မှာမဟုတ်ဘူးလေအခုနေသားနိုင်ငံခြားကနေမြန်မာနိုင်ငံသားတွေကိုလာခေါ်မယ်ဆိုရင်လူတိုင်းနှိပါလိုက်သွားကြမယ်လူတွေကြီးပဲဆိုပြီးပြန်ပြောလိုက်တော့ကြော်ဆိုးလဲငြိမ်သွားတယ်ဟုတ်တော့လေဟုတ်ပါတယ်လေသူတို့တွေလည်းတွားကျင်နေကြတော့ငါလည်းပဲတားနိုင်မလဲ။နောက်ရကြတော့ကြော်ဆိုးလဲနိုင်ငံခြားတွားရင်လူစင်စစ်ကနေကြက်ဥတွေဥရမယ်ဆိုလဲဇလန်းကိုလျှောက်ပြောတော့တာပဲ။အစကတော့ရွာလူတွေကသူ့ဇလန်းကိုယုံကြပါတယ်။ဘလောက်တောင်ယုံလဲဆိုကြော်ဆိုးတော့မှထောက်ခံစားတွေမလုပ်ပေးရတော့တဲ့အထိဖြစ်သွားတယ်။ဒါပေမဲ့မရပါဘူး။နောက်တော့လည်းစဉ်းစားရင်စဉ်းစားရင်လည်းလူကနေကြက်ဥဥတယ်ဆိုတာမဖြစ်နိုင်တော့ဘူးဆိုပြီးတွေးလာကြတယ်။လူကနေကြက်ဥတော့ဘယ်ဥနိုင်မလဲ။မတကဥရင်လူဥပဲဖြစ်မှာပေါ့တဲ့။အဲ့လိုနဲ့နိုင်ငံခြားတွားကိုပြန်လုပ်ကြတော့တာပဲ။ဒီလိုနဲ့ရွာတွေကလူငယ်လူရွယ်တဝက်လောက်ကနိုင်ငံခြားရောက်ကုန်တယ်။ကျန်တဲ့တဝက်ကလည်းသွားဖို့လုံနေကြတဲ့လူတွေ။အဲ့တော့ကြော်ဆိုးလဲတီးမခံနိုင်တော့ဒီတိုင်းဆိုရွာထဲမှာလူတွေမရှိတော့ရင်သူတယောက်ပဲခြံခဲ့မှာကိုကြောက်တယ်။နိုင်ငံခြားသွားတဲ့လူတွေကတော့သူ့ကိုခေါ်ပါတယ်။ကိုကြော်ဆိုးလဲနိုင်ငံခြားကိုလိုက်ခဲ့ပြီးကျွန်တော်တို့အုပ်ချုပ်ပေါ့တဲ့။အဲ့ဒါကိုလည်းကြော်ဆိုးကကြောက်တယ်။ဒီမှာသာအာဏာရှိပြီးသူ့ကိုကာကွယ်မဲ့လူတွေရှိတယ်ဆိုတော့ရက်ရွာတဲ့အနိုင်ကျင့်ထားတာ။နိုင်ငံခြားရောက်ရင်အဖအားတွေကလည်းသူ့ကိုကာကွယ်နိုင်မှာမဟုတ်ဘူး။အဲ့ခါသူ့အနိုင်ကျင့်ထားတဲ့လူတွေကသူ့ကိုပြန်ကြိတ်ကြပါလိ။အဲ့တော့ကြော်ဆိုးတယောက်နေပြီးတော့တက်သွားတယ်။သူ့ဘာကိုစကားတခုမှမပြောခဲ့လိုက်တယ်အဖအေးမပြောခြင်းမပြောရရင်တော့ဒီပုံစံတိုင်းသာလွှတ်ထားရင်ဒီတိုင်းမိမှာအဖနဲ့ကျွန်တော်ပဲကြံခဲ့လိမ့်မယ်နော်တဲ့အဲ့ကလေးကအဖလည်း passport ရုံးတွေကိုပိတ်လိုက်ဖွင့်လိုက်တဲ့လူတွေအကုန်မထွက်အောင်လုပ်နေတော့တာပဲ